မင်္ဂလာညနေခင်ဗျာသတ္တရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇန်နဝါရီလ23ရက်အင်္ဂါနေ့ညနေခင်း6:00နာရီခွဲနဲ့9:00နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ Light Meter 7.25 ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလောပါခုစီစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ
မင်္ဂလာညနေခင်ဗျာရှင်ကျမတင်ကြီးခြိုက်ပါအမေရိကန်ဆိုရယာယီအတုံးစိတ်ကိုလွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်မှာတော့အစိုးရလုပ်ငန်းတွေဒီကနေ့အပြည့်အဝပြန်လည်လဲပတ်ပါပြီ။တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့၃ရက်ကြာခရီးအဖြစ်နဲ့မြောက်ကိုရီးယားကိုဒီကနေ့သွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်မဆနိုင်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကိုမြန်မာဘက်ကပြစ်တင်ပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာမြန်မာအစိုးရနဲ့အပြစ်ခံရဆဲရေး NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးမယ်လို့ဒီကနေ့ကြေညာလိုက်တဲ့သတင်းမှာကြားဖို့ရှိတာကတော့
သူတို့ကမျိုးသားရှိနိုင်ငံကြီးစီမီကိုလှုပ်ချင်တယ်မွန်ပါတီကဒါမှမဟုတ်ရင်ဒီပင်လုံကလည်းဆက်ပြီးတော့တွားနေမယ်မွန်တွေအတန်လည်းမပါဘူ
းမွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ပြောသွားတာပါအဖြေဆုံးကတော့မကြခင်ကြားမှာပါကြားပြင်းဖက်ကော်မြွနယ်တရားရုံးကနေတရားဆွဲဆိုပြီးတော့ထိန်းသိမ်းထားတဲ့နိုင်ငံရေးပါတီနဲ့တမကအဖွဲ့ဝင်3ရိုးဒီကနေ့မှပြန်လည်လွတ်မြောက်လာတဲ့သတင်းနဲ့နိုင်ငံတော်လျှို့ဝှက်ချက်အဲ့ဦးလေးနဲ့ဖန်စီခန်းထားတဲ့ Writers သတင်းထောင်၄ယောက်တို့ကိုဒီကနေ့ရုံထုတ်တဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ဆွေးနွေးလုပ်ငန်းတွေပြန်လည်လဲပတ်ရေးဥပဒေချမ်းကိုသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရမှုအဆုံးသတ်သွားပြီးဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်တာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိဖြစ်စေခဲ့တာပါ။မနေ့တနင်္လာနေ့အစောပိုင်းမှာအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှတနင်္လာနေ့နှောင်းပိုင်းမဲခွဲအတည်ပြုလိုက်တာပါ။ယာယီအတုံးစိညက်ဖေဖော်ဝါရီလ၈ရက်နေ့အထိအစိုးရကိုလက်ပတ်နိုင်မှာဖြစ်ပြီးရေရှိအစိုးရအတုံးစိအပေါ်သဘောတူညီချက်ယာယီလွှတ်တော်အတွက်အချိန်ရသွားစေပါတယ်။နိုင်ငံအတွက်သတင်းကောင်းဖြစ်တယ်လို့အိုဟိုင်းယိုးပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်ရှာလော့တ်ဘရောင်းကသတင်းထောက်တီကိုပြောဆိုခဲ့သလိုမိန်းပြည်နယ်ကိုစားပြုရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဆူဇန်ကောလင်းကလည်းဒီကနေ့ကတော့နေရူးနေ့မြတ်ဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။သမ္မတထရန့်ကတော့ကြီးညာချက်ထုတ်ပြောဆိုထားတာမှာလွတ်တော်ကဒီမိုကရက်တစ်ဘက်ကစစ်တပ်နေကြားဆောင်တပ်အရေးပေါ်ကယ်ဆယ်ရေးတပ်တို့ကိုအသုံးစိတ်ပေးဖို့ဆန္ဒရှိလာကြပြီးအတိတ်တရားရလာကြတဲ့အတွက်တိတ်ကိုဝမ်းသာတဲ့အကြောင်းဖော်ပြထားတာကိုအင်ဂျူရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဖတ်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတထရန့်ကဒါဟာ Republican တွေအတွက်အောင်မြင်မှုကြီးဖြစ်ပြီးလူတိုင်းအတွက်အောင်မြင်မှုကြီးဖြစ်စေချင်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်
။ American သူသမ္မတ Mike Pence ကဣသရေလဆိုင်ရာ American တာဝန်ကို၈နှစ်မကောခင်အပြီးဂျေရုဆလင်မြို့ကိုရွှေ့မယ်လို့ပြောကြားခဲ့ပြီးဣသရေလသမ္မတနဲ့တွေ့ကာအီရန်နဲ့နိုင်ငံတကာသဘောတူညီချက်ကိုလည်းပြောင်းပြစ်မယ်လို့ပြောပြီးအရှိလေပိုင်းခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။၄ရက်ကြာအရှိလေပိုင်းခီးစဉ်အတွင်းသူသမ္မတ Pence ကအီရန်ကိုရှော့ပေါ်ပေးခဲ့တဲ့သဘောတူညီချက်ကိုအခုလိုပြောင်းဖို့ဥရောပသမဂ္ဂနိုင်ငံတွေနဲ့ညှိနှိုင်းသွားမယ်။နောက်အမေရိကန်တိုင်းရင်းကိုလည်းဂျေရုဆလင်ကိုရွှေ့ဖို့လာမယ့်သတင်းပတ်တွေမှာစလုံမှာဖြစ်ပြီးနောက်နှစ်မကုန်ခင်မှာအပြီးဖွင့်နိုင်လိမ့်မယ်လို့ထုတ်ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဂျေရုဆလင်ဟာအစ္စရေးမျိုးတော်ဖြစ်တယ်လို့ပြောခဲ့တဲ့အချိန်အမေရိကန်တိုင်းရင်းကိုတယ်လီဖိတ်ကနေဂျေရုဆလင်ကိုရွှေ့ဖို့ကနဦးပြင်ဆင်မှုတွေစလုပ်ရင်းနိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဖြစ်တယ်လို့သူသမ္မတ Pence ကဆက်ပြောခဲ့ပါတယ်။အခုလိုသမ္မတထရန့်ဆုံးဖြတ်ချက်ချလိုက်တာကနှစ်ပေါင်းများစွာချမှတ်ခဲ့တဲ့အမေရိကန်မူဝါဒကိုကြောက်ခံလိုက်တာဖြစ်ပါတယ်။အရင်မူဝါဒအရဆိုရင်တော့ဂျေရုဆလင်ရေးကိုအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်ညှိနှိုင်းပွဲတွေကတဆင့်ဖြည့်ဆင်းဆုံးဖြတ်ချဖို့ချန်လက်ထားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကတော့ဒီအမေရိကန်တိုင်းပြောင်းရွှေ့ရေးဟာနှစ်နဲ့ချီကြာမယ်လို့အရင်ပြောခဲ့ပေမဲ့အခုတော့နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Newark ကနောက်နှစ်မကုန်ခင်တိုင်းရင်းဖွင့်ဖို့စီစဉ်နေတယ်ဘေကင်းလုံချုံရေးကထိတ်တန့်ဦးစားပေးလို့ဝန်ကြီးတယ်လဆန်ကလည်းရှင်းရှင်းလင်းလင်းပြောထားတယ်လို့ထုတ်ပြောလိုက်ပါတယ်။ Israel ဝန်ကြီးချုပ်နတန်ယာဟူကအခုလိုဂျေရုဆလင်သမိုင်းဝင်ဆုံးဖြတ်ချက်အတွက်သမ္မတ Trump နဲ့ဒုသမ္မတ Pence တို့ကိုကျေးဇူးတင်ခဲ့ပေမဲ့ Israel Parliament ထဲမှာတော့အာရဗ်လူမျိုးလွှတ်တော်အမတ်တစုကဂျေရုဆလင်ဟာပါလက်စတိုင်းမြို့တော်သာဖြစ်တယ်လို့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းအပေါ်တူရကီဘက်ကထိုးစစ်ဆင်နေတဲ့အပေါ်အမေရိကန်ဘက်ကစိုးရိမ်မကင်းဖြစ်ရကြောင်းပြောဆိုထားပြီးပြည်ပခန့်တွေပြန့်နှံ့လာမယ့်အရေးစိုးရိမ်ချက်ကြောင့်အခြေအနေကိုထိမ့်ထိမ့်တိမ့်တိမ့်လှုပ်ချဖို့ထိတ်တန့်တာဝန်ရှိသူတွေကပန်ကြားနေကြပါတယ်။ဒ တူရကီရဲ့လုံခြုံရေးဆိုင်ရာပူပန်မှုတွေကိုအမေရိကန်ဘက်ကနားလည်ထားတဲ့အကြောင်းနောက်နေတိုးမဟာမိတ်အနေနဲ့တူရကီနဲ့အတူလက်တွဲဆောင်ရွက်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းအင်ဂျူရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့တနင်္လာနေ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်အဖရင်ဒေတာတွင်အကြမ်းဖက်မှုတွေတိုးလာတာကြောင့်ဆီးရီးယားနိုင်ငံတွင်ကအတော်လေးတည်ငြိမ်မှုရှိတဲ့ဒေတာကိုပါအနှောက်အယှက်ဖြစ်တယ်လို့သူမကပြောပါတယ်။ဒီအချက်ကြောင့်အစ္စလာမ်ရဲ့အစွန်းရောက် IS တို့ကိုအမြင့်ဖြုတ်ချေမှုန်းရေးနိုင်ငံတကာရဲ့ကြိုးပမ်းမှုအပေါ်တက်ရောက်စေပြီး ISIS နဲ့ Al-Qaeda တို့ဘက်ကဒီအချက်ကိုအသုံးချပြီးပြန်လည်အသစ်လောင်းခြေခုပ်ယူလာနိုင်တဲ့အကြောင်းနောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခန့်တွေလည်းပိုပြီးဆိုးဝါးလာစေမဲ့အန္တရာယ်ရှိနေတယ်လို့အင်ဂျူရောပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင
်။အမေရိကသမ္မတဒေါ်နယ်ထရန့်မအနေနဲ့နိုင်ငံခြားကတင်သွင်းလာတဲ့ဆိုလာပြားတွေနဲ့ဝစ်လျှော်ဇက်တွေပေါ်အခွန်တင်းတင်းကြပ်ကြပ်ချမှတ်လိုက်ပါတယ်။အမေရိကန်ကစက်မှုကွန်ပစ္စည်းထုတ်လုပ်သူတွေကိုကာကွယ်ပေးတဲ့အနေနဲ့အခုလိုအခွန်တင်းကြပ်ပေးဖို့အမေရိကန်ကုန်သွယ်ရေးဌာနကသမ္မတထရန့်ကိုအကြံပြုခဲ့တာပါ။အခုလိုအကြံပြုရမှာဒီပြည်ပကတင်သွင်းကုန်တွေကြောင့်အမေရိကန်ပြည်တွင်းစက်မှုကုန်ပစ္စည်းထုတ်လုပ်သူတွေကိုအကြီးအကျယ်ထိခိုက်နေနာနေရတာကိုလွတ်လပ်အမိခိုကင်းတဲ့အမေရိကန်နိုင်ငံတကာကုန်သွယ်ရေးကော်မရှင်ကတွေ့ရှိထားတယ်လို့ထောက်ပြထားပါတယ်။အမေရိကန်ကုန်သွယ်ရေးဌာနအကြီးအကဲ Robert Lighthizer ကသမ္မတထရန့်အစိုးရအနေနဲ့အမေရိကန်လူသားတွေ၊လယ်သမားတွေ၊မွေးမြူရေးသမားတွေနဲ့စီးပွားရေးသမားတွေအတွက်မမမမတ်ကာကွယ်ရည်တည်ပေးသွားမယ်ဆိုတာကိုဒီလောက်ရနဲ့ထပ်ပြလိုက်တာဖြစ်တယ်လို့ဆိုပါတယ်။တကယ်တော့အမေရိကန်ကွန်ပစ္စည်းထုတ်လုပ်သူတွေပေါ်မမျှမတလုပ်နေတယ်လို့သမ္မတထရန့်ဆဆွဲထားတဲ့တရုတ်နဲ့အခြားကုန်တင်ပို့နိုင်ငံတွေပေါ်တင်းတင်းကြပ်ကြပ်ဆက်ဆံသွားမယ်လို့သမ္မတထရန့်အနေနဲ့အမြဲကတိပေးလာခဲ့တာဖြစ်ပါတယ်။အခုဆိုလာပြားတင်သွင်းမှုအပေါ်အခွန်က30ရာခိုင်နှုန်းနဲ့စကောက်မှဖြစ်ပြီးကာလတော်တော်ကြာမှလျှော့ချသွားမှဖြစ်ပါတယ်။ဝစ်လျှော့ဆက်တွေအတွက်ကတော့အစာပိုင်းဆက်ရည်အတွက်တသမာနှစ်တန်းအတွက်20ရာခိုင်နှုန်းစကောက်ပြီးနောက်50ရာခိုင်နှုန်းထပ်တိုးပြီးကမှပြန်လျှော့ချပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီ American Band ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 10683ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဒီကနေ့စတင်မဲ့အစီအစဉ်မဖြစ်ခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကိုမြန်မာဘက်ကပြစ်တင်ပြောဆိုလိုက်ပါတယ်မြန်မာဘက်ကတော့ဒီကနေ့မှာပဲဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေကိုဖွင့်လှစ်ခဲ့တာပါဒုက္ခသည်တွေဌာနပြန်ရေးဆလုပ်ဖို့အဆင်သင့်မဖြစ်သေးတာကြောင့်ဒီကနေ့ဇန်နဝါရီလ23ရက်နေ့မှာမဆနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပေမဲ့မြန်မာဘက်ကတရားဝင်အကြောင်းမကြားခဲ့တယ်လို့ညှိနှိုင်းမှုလည်းမရှိဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးခိုလုံနေတဲ့ဒုက္ခသည်ခန့်မှန်းခြေ6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေကိုနှစ်နိုင်ငံစီစစ်ပြီးပြန်လည်လက်ခံဖို့သဘောတူထားတာပါ။ဒီကနေ့ဇန်နဝါရီလ23ရက်နေ့ကစလို့သတင်းတစ်ပတ်ကိုလူ1500စီစစ်လက်ခံဖို့မြန်မာဘက်ကသဘောတူထားတာဖြစ်ပြီးစခန်းတွေလူတွေအစင်းနဲ့ပြင်ထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေတရောက်မှရောက်မလာဘူးလို့မြန်မာအစိုးရဘက်ကပြောပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားတာပါ။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်တဲ့အစီအစဉ်ဟာဒုက္ခသည်တွေအတွက်လုံခြုံမှုမရှိတဲ့အတွက်နှစ်ဖက်သဘောတူဆိုင်းငံ့ဖို့တိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုမောင်းထုတ်ခဲ့တဲ့စစ်တပ်ကစောင့်ကြပ်မဲ့ဒုက္ခသည်စခန်းတွေကိုပြန်မပို့သင့်တဲ့အတွက်အစီအစဉ်တွေကိုဆိုင်းငံ့ထားဖို့လိုတဲ့အကြောင်း HRW ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ရှင်။
မြန်မာထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေအနေနဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်မှုအောင်ပါရခိုင်ပြည်နယ်ကဒုက္ခသည်တွေပြည်လည်နေရခြားတိုင်းနဲ့လက်ပန်းဆက်သွယ်ရေးဆောင်ပြန်လည်တည်ဆောက်ရေးအတွက်ရန်ပုန်ကွေနဲ့အရင်းမြစ်တွေဝိုင်းကူပေးနေကြပါတယ်မြန်မာအစိုးရကိုလက်တွေ့ဦးဆောင်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်ထားတဲ့ UEHRD ခေါ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြည်လည်နေရခြားတိုင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့လူတွေသိမ်းတဲ့ချီထွက်ပြေးသွားခဲ့တဲ့ဒေသအတွက်ပုဂ္ဂလိကရမုံငွေဝိုင်းထည့်ပေးကြဖို့နှိုးဆော်ထားပါတယ်။မနစ်ဩဂတ်လအတွင်းကရိုင်ဂျာစစ်သွေးကြွတွေကရခိုင်ပြည်နယ်မြောက်ပိုင်းကရဲစခန်းတွေကိုတိုက်ခတ်မှုတွေလုပ်ခဲ့ပြီး မြမတပ်မတော်ရဲ့တံပြန်တက်ခိုက်နှင်းနှင်းမှုတွေကြောင့်ရခိုင်ပြည်နယ်ကနေဒုက္ခသည်ပေါင်း6သိန်းခွဲကျော်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့ဒုက္ခသည်များဆရာမမင်းကြီးကျွန်းကတော့လက်ရှိရခိုင်ပြည်နယ်အခြေအနေတွေကဒုက္ခသည်တွေပြန်ဖို့အတွက်လုံခြုံရေးရအပြည့်အဝအဆင်သင့်မဖြစ်သေးဘူးလို့ VOA ကိုကြေညာချက်ထုတ်ထားတာကိုအီးမေးလ်ကနေပို့ထားပါတယ်။ဒီဒုက္ခသည်ပြန်ပို့ရေးစီစဉ်ကိုလည်းလောလောဆယ်ရဆိုင်ထားရပြီးရ ेंजर ဒုက္ခသည်ခေါင်းဆောင်တွေကထိခိုက်နေတာခဲ့ရသူတွေကိုရောချေးပြန်ပေးရေးမတရားနှိပ်စက်မှုတွေပေါ်ဥပဒေအရဖြစ်ရှင်းပေးရင်းနဲ့နိုင်ငံသားအသိမဲ့ပြည်ရေးလမ်းစာဖော်ပြရေးတို့ကိုသူတို့မပြန်နိုင်ခင်မှာမဖြစ်မနေအရင်ကတိပေးထားဖို့လိုတယ်လို့တောင်းဆိုထားပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာနောက်လာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားတို့ပါဝင်ဆင်နွှဲဖို့သဘောတူညီချက်နဲ့ပြိုင်ဘက်နိုင်ငံကြား80ဆောင်းရွက်နေကြတာနဲ့အတူနှစ်နိုင်ငံကြားနှဲဆက်ဖြတ်ကျော်တွားရောက်တာပြီးလဲရှိနေပါတယ်။ပျုံချမ်းဆောင်းရာသီအိုလံပစ်အားကစားပွဲတွေနဲ့ချိတ်ဆက်ပြီးပူးရဲအခမ်းအနားတွေကျင်းပနိုင်ခြင်းရှိတဲ့နေရာတွေကိုလေ့လာဖို့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ခုဒီကနေ့အင်ကာနီမှာမြောက်ကိုရီးယားနိုင်ငံကိုသုံးရက်ကြာတွားရောက်ပါတယ်။ဒီခီးစဉ်ဟာဆိုရင်နှစ်နှစ်တာကာလအတွင်းပထမဆုံးတရားဝင်ခီးစဉ်လည်းဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံလက်ဝဲရှိစကီနှင်းလျှောစီးတောင်ပန်းဖြေစခန်းနီးကမိတောင်ပေါက်ကွဲသွားတာကြောင့်ရှေကဲတောင်ပြိုကျမှုတွေဖြစ်ပြီးအ ਨੇ ဆုံးလူတဦးတည်ဆုံးကအများအပြားဒဏ်ရာတွေရသွားကြပါတယ်။ကဆတ်ဆူရှရိန်မိတောင်နေလေပိုင်းမှာပေါက်ကွဲခဲ့တာကြောင့်ဒီပန်းဖြေစခန်းတစ်ဝန်းမှာ6တုံးတွေလွင့်စင်ကျလာခဲ့ပါတယ်။ဒဏ်ရာရသူအများစုကတော့မိတောင်ပေါက်ကွဲချိန်တောင်ဆောင်တွေမှာရှိနေခဲ့ကြသူတွေပါ။အခြားဒဏ်ရာရသူအ ਨੇ ဆုံး၄ဦးကတော့လွင့်စင်လာတဲ့6တုံးတွေသူတို့နှင်းလျှောစီးလေရဲ့မှန်တွေကိုလာမှန်းတာကြောင့်ပါ။ဂျပန်စစ်တပ်ကလည်းဒီရေတောင်ပြူချမှုတွေကြောင့်ပိတ်မိနေသူတွေစစ်သား6ဦးပါခဲ့ပေမဲ့အားလုံးကိုအခုကယ်တင်ပေးပြီလို့ထုတ်ပြောထားပါတယ်ခင်ဗျာ
။ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမတင်ရထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဟာမြန်မာအစိုးရနဲ့အပြေခါရဆက်ရေး NCA ကိုလက်မှတ်ရေးထိုးမဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ပုချုပ်မူကြီးမင်းအောင်လိုက်တို့နဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပဲညညွတ်တော်တိုင်းနာလူမျိုးများ Federal Council UNFC အဖွဲ့ဝင်တိုင်းနာလက်နက်ကိုင်အဖွဲ့ကကြေညာလိုက်တာပါ။NLD အရသာအစိုးရလက်ထက်ပထမဆုံးအကြိမ်ဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ NCA လက်မှတ်ရေးထိုးမဲ့အစီအစဉ်နဲ့ပတ်သက်လို့အပြည့်အစုံကိုတော့ကိုမိုးစောကပြောပြထားပါတယ်
။ဟုတ်ကဲ့မွန်ပြည်သက်ပါတီ NMSP ဥက္ကဋ္ဌနန်ထောမုံခေါင်းဆောင်နဲ့ကိုစလဲအဖွဲ့ဟာဒီကနေ့မနက်ပိုင်းမှာတမတော်ကာကွယ်ရေးဦးစီးချုပ်နဲ့တရားတွေ့ဆုံပြီးတဲ့နောက်လာဟုဒီမိုကရက်တစ်အစည်းအရုံး LDU ဥက္ကဋ္ဌချက်ခွန်စာဦးဆောင်တဲ့ကိုစလဲအဖွဲ့နဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ငင်းချင်းလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရာမှာ NMSP အထွေထွေတွေ့ရမှုနိုင်အောင်မငေးကသတင်းထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပါတယ
်။လာဦးစီကတဲ့စီရောအလီတို့ရဲ့ကြာကင်းအလီရဲ့ပေါဝင်လက်မှတ်ရေးထိုးမှုတရားရဲစပ်ကြပါဘူး။ဝိသေသပါတိလာဦးဒီမိုကရက်တစ်စီရော
ကျန်းမာဖွဲ့ရဲ့ထုတ်ပြန်ချက်ကိုကြေညာအပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျေးဇူးတင်ကြောင်းပြောဆိုပါတယ
်
NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အပေါ်ပြည်ထောင်စုသားအားလုံးကဝမ်းမြောက်ဂုဏ်ယူလိမ့်မယ်နိုင်ငံအတွက်အာတမှုတွေစီကိုရှေ့ရှုနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုပါတယ်လက်မှတ်ရေးထိုးမဲ့ရဲ့အတိအကျကိုတော့ထုတ်ပြန်တာမရှိပေမဲ့ပြည်ထောင်စုနဲ့မတိုင်မီလက်မှတ်ရေးထိုးပွဲရှိကြောင်းသုံးသပ်တာတွေရှိနေပါတယ်မွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကတော့မွန်ပြည်သက်ပါတီကို NCA လက်မှတ်ရေးထိုးရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့နဲ့မွန်နိုင်ငံရေးပါတီတွေကတိုက်တွန်းတာတွေရှိကြောင်းပြောပါတယ်
今年个问题的收压破的嘛，上面带个土水进来，那是说，哎，咱妈嘞，今年土地一段，都要改样了，都是都是落来土呢，所以都保密保的。哎，咱如果下个问题掉的，都落来，特别会都下来的。我那巴地嘞，是的嘞，都那个牛家水，人家一生那个老钱嘞，我那巴地个大毛人，比槟榔啊嘞，晒晒不着多呢没，我那咱嘞嘛巴五十，哎，收压一亩个细的对吧？
文杰的巴蒂内老迪摩克的 CEO 哈，但是他两个人不例外把问他的，你就到但是他轮流面 Federal Council UNFC 个破问题批巴的，罗罗什么查破问题批的，今年牛大都的一巴蒂 KNPB 内，这开牛大 Council ANC 罗个 NCA 个两百米土地保护 ，UNFC 也拉拉的不得病，南边伢昂个苦路是标巴的。
一个 FC 啊，我先拍他嘛，拖来拍，然后拖来都叫偷来打都打了起的呢，是吧？都嘛叫了一个 FC 个都松开下来呢。但那蒙蒂的个嘞，欧他骗来都叫蒙蒂的也得包啦，啊，叫了弟弟个家嘛不压的，一个 FC 嘛，才给他五草嘛啦，嘛包啦是吧？之后嘞，这家大大嘛标的有叫了。
蒙别的巴黎的老虎迪摩克的 CEO 啊 ，NCA 个两百一头马匹将，特定头边结果拍假被卖，特定媒体啊为个美国批数啊，没时间发布。UNFC 一派下 ，NCA 偏要一对孙女人啊，一派是可能派时间比 ，NCA 个两百一头钱嘛，可能派啦两百一头该发的，两百一头比闹嘛，只可能派个一派问批个被批开的路，个前了来一派 GIO 呢，先提出的一把的 SSBB 一把问，一派问就个他们那特别，只有那在其在我买那一派人呢，不帮个人闹 ，UNFC 嘛，礼拜的讲给他批把的。
ကိုမိုးစောပါရှင်ဗီယိုအင်းနမပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကြရားပြည်နယ်လက်ကောမြို့နယ်တရားရုံးကနေတရားစွဲဆိုပြီးတော့ထိန်းသိမ်းထားတဲ့နိုင်ငံရေးပါတီနဲ့တမကအဖွဲ့ဝင်၃ဦးဟာဒီကနေ့မှပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။ငြိမ်းစုစီပုံမှန်၁၉နဲ့တရားစွဲဆိုခံရတဲ့ကရင်အမျိုးသားညီညွတ်ရေးဦးဆောင်ကော်မတီအတွင်းရေးမှူးခွန်အတန်း၊ကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ပီတူး၊ကရင်နီပြည်တော်သူတာလဲသမားတမကဥက္ကဋ္ဌခွတူးရဲတို့ဟာလွတ်မြောက်ရေးအတွက် KNPP ကရင်အမျိုးသားတိုးတက်ရေးအဖွဲ့ကနေကြရားပြည်နယ်အစိုးရကိုညနိုင်တောင်းဆိုခဲ့တယ်လို့လည်းတဝန်ရှိသူတွေကပြောပါရယ်နိုင်ကိုအိမ်ကတရင်ပေးဖို့ထားပါရယ
်ဟုတ်ကဲ့ပါကြရားပြည်နယ်လွိုင်ကော်တရားရုံးကနေတရားဆွေးဆိုခံထားရတဲ့နိုင်ငံရေးပါတီနဲ့သမ္မတဖော်ဝင်၃ဦးကိုတရားရုံးကလည်းအမှုပါလာလိုက်တာကြောင့်ဒီကနေ့မှပြန်လည်လွတ်မြောက်လာပြီလို့ဖန်စီသိမ့်သိမ့်ခံရကနေလွတ်မြောက်လာတဲ့ကြရားမျိုးရပါတီဥက္ကဋ္ဌခွန်ပီဒူးကပြောပါရယ
်ကျွန်တော်တို့ကစီးရဲပေါ်တော့ရွှေထုတ်တယ်ကျွန်တော်တို့နောက်ဆက်တော့ရပါတော့ဒီကျတဲ့ဆက်ကိုရနေမှာဆန္ဒတဲ့ကစားကစားတဲ့မှာရွှေထုတ်တဲ့မှာဒီနေ့ရေးဦးရှိရှိသွားပြီပေါ့နော်ရေးနဲ့ဒီဆရာဖက်ကနေပြီမှာပေါ့နော်ဒီအမှုပါလာလိုက်တယ်ဆိုတော့ကျွန်တော်တို့ကလည်းလွတ်သွားပြီခင်ဗျ
ဒီလိုပြန်လွတ်လာတာကလည်းပြည်နယ်ဆိုရတမတော်နဲ့ KNPB ကရင်မျိုးသားသုတ်သက်ရေးပါတီဖွဲ့တို့မနေ့ကတွေ့ဆုံမှုကနေဆွေးနွေးညှိနှိုင်းမှုအကျိုးဆက်ကြောက်လို့ကရင်လူငယ်ဖွဲ့ကော်မတီဝင်သူဖြစ်တဲ့ကိုအုံးကပြောပါတယ
် KNPB ကလူကြီးတချို့နဲ့ဒီအဆိုရလူကြီးတချို့ရဲ့စစ်တပ်ပိုင်းရဲ့တုံ့ပြန်ဆိုင်သူတို့ဂျာဝင်ပြန်ပြေဂျာဝင်ညှိနှိုင်းဆောင်ရွက်ပေးတဲ့သဘောမျိုးပေါ့ကျွန်တော်တို့စီတန်းတဲ့လေတဲ့ဟာဒီနောက်ပိုင်းကြာမယ်ဆိုရင်ခွင့်ပြုမဲ့တင်မယ်ဆိုတဲ့ကတိဝန်ခံချက်ပုံစံမျိုးပြန်လည်နားလည်မှုယူပြီးတော့လုပ်လိုက်တာခင်ဗျာ
ပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကကြရားပြည်နယ်ရှားရုံးမြို့နယ်ကကရင်နီမျိုးရာသုတ်သက်ရေးပါတီ KNPB စစ်ဖွဲ့ဝင်၃ဦးနဲ့အယက်သားသူကိုမြမတမတော်စစ်တပ်ကဖမ်းဆီးထားစဉ်တိတ်ဆုံးမှုနဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ5ရက်နေ့မှာဖမ်းဆီးခံရပါတယ်အဖမ်းစည်းကလူငယ်၅ဦးကိုတရားရုံးကလည်းတရားစွဲဆိုစဉ်တွင်တရားရုံးရှိဆန္ဒဖော်ဆိုမှုနဲ့ခွန်အတန်းခွန်ပီတူးခွန်တူးရတို့ကိုလွိုက်ကိုရွေးသားဖွဲ့ကလည်းတရားစွဲဆိုရာကနေဒီကနေ့မှပြန်လည်လွတ်မြောက်လာတာပါ။ဂျန်နဲ့ဖမ်းစည်းကလူငယ်၅ဦးကတော့မနေ့ဖန်လောက်မှပြန်လည်လွတ်မြောက်ဖို့ရှိနေပါတယ်။ကြရားပြည်နယ်တွင်းကသမဂလူငယ်တွေအနေနဲ့ခွင့်ပြုချက်မတောင်းခံပဲဆန္ဒဖော်ထုတ်ရတဲ့အကြောင်းရင်းကိုကရင်နီလူငယ်ဖွဲ့ကော်မတီဝင်တူဖြစ်တဲ့ကိုအုံးကအခုလိုဆက်ပြောပါတယ
်။ဒီကိဥပဒေကိုကျွန်တော်တို့ဥပဒေရသိရဲ့ဒီပြည်နဲ့ကျွန်တော်တို့ကတမင်တက်ချိုးဖောက်တယ်သူတို့အရေးယူတဲ့တိုင်ကျွန်တော်တို့အရေးယူခံတယ်ထောင်တယ်ကျွန်တော်တို့ဝင်ပေးတယ်ဆိုတော့ကတရားဥပဒေစုံမှုရှိအောင်လုပ်ပေးလို့ကျွန်တော်တို့ပြောချင်တာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ယူရချက်ကတော့ကျွန်တော်တို့အရေးယူဥပဒေတိုင်ဆောင်ရွက်တယ်လို့ဥပဒေနဲ့တက်ဖြတ်ခဲ့တဲ့တရားခံပြည်မှုကျွလွန်ခဲ့တဲ့လူတွေလည်းဥပဒေတိုင်အရေးယူပေးဖို့ကျွန်တော်တို့ရဲ့အဓိကမက်ဆေ့ချ်ကတော့အဲ့ဒါပါပဲ
တရားရုံးရှိဆန္ဒဖော်ဆိုမှုနဲ့ပတ်သက်ပြီးအဖမ်းခံရတဲ့လူငယ်တွေပြန်လည်လွတ်မြောက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ KNPB နဲ့ကြရားပြည်နယ်ဆွေးရကြမနေ့ကတွေ့ဆုံမှုပြီးသဘောတူညီမှုရရှိခဲ့တယ်လို့ KNPB ဘူဟုကော်မတီဝင်ဦးရွှေမျိုးသားကပြောပါတယ်
KMBB
Sapo went so near Ayatatu, Tizamu Fisin, a Patalo, Yamatam Rogan, sick on young Poybi, season is hello, Ushi Musanga Piovare. KMBB Gini Mura to the Yipatiha, and the Lanjang would like me, Lama Yetuna Yidra, Yama Ninjangi Commissioner, Tiso Ninang is a cinema, Tilopitibaka Chini Rejao, Yungi Mugu, Piapia Sirello, KMBB Tawan Shi to Rigasuare. ကြရပြီနေကနိုင်ငံရေးပါတီတွေလူငယ်တမ္မကအဖွဲ့တွေအနေနဲ့ကတော့အကြသာသူသိဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူဝေးဖို့တခြားနီလန်းနဲ့ရေးစုသွားမယ်လို့လည်းကရင်နီလူငယ်အဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
ဒီဘက်ဒီတွင်ကရခိုင်ပြည်နယ်ညောင်မြို့မှာဖြစ်ခဲ့တဲ့ရေခင်းနဲ့လူမျိုးတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတွေတိုက်ဆုံခဲ့ရတဲ့ဖြစ်ရဟာ Aku energy sua letter, Twisong Gare Pia, the Kulu Sunai Mare. Tell me Sumo shootout, Lukun shootout, Lunyo shootout, Dom Bonson on the road, we were Niko Muri, let's see what it. The Jamu Dame in Aninyava, daily let's see the Maro, the Mia Ubri Bikane Patebjo, don't that Sunni Javame. Pawan Sunni Mimia Red Russian in Nine, Vui Mima Bango, Telephone Madri, Judin People Tame swinging, daily let's see the Nuto de Chima, Koyuma Pibari. The Wamho, Sana Pisi, Dan Fine Pisi, Kui and me, Yusarigo, Judin People Talu Le Yaware.
ဗီအိုအေမြန်မာပိုင်းရဲ့ဖုန်းနံပါတ်က012-998-3789လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက နိုင်ငံတော်လျှက်ဝက်ချက်အုပ်တွေဖောက်ပြန်မှုနဲ့ဖမ်းဆီးခံရရတဲ့ရိုက်ဒါသတင်းဌာနကမြန်မာသတင်းသမားနှစ်ဦးကိုဒီကနေ့ပဲတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီကနေ့တရားခွင်မှာတရားလိုဖက်ကိုစစ်ဆေးရမှာထွက်ဆိုချက်တွေဟာကွဲလဲချက်တွေရှိနေတယ်လို့လည်းသတင်းသမားတွေရဲ့အကျိုးဆောင်ရှင်တွေကပြောပါတယ်အပြည့်အစုံကတော့ရန်ကုန်မြို့ကတရားခွင်ကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့
ရိုက်ဒါသတင်းဌာနကမြန်မာသတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံးထုတ်စစ်ဆေးတဲ့ဒီကနေ့တရားခွင်မှာတရားလိုဘက်ကထွက်ဆိုချက်တွေကိုကြားနာခဲ့တာပါတရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမှုကြီးယူနိုင်ကိုအပြန်အလှန်မေးခွန်းတွေထုတ်ရမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ခဲ့ရကြောင်းမြန်မာသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်ဦ
တော့ဟာမဟုတ်ဘူးเนาะအဲ့တွေ့လုံးကလူတွေမဟုတ်ဘူးတွေ့လို့လူတွေမဟုတ်တဲ့အတွက်ကြောင့်ဟိုနေရာနှစ်ခုပေါ့ဗျာเนาะ FIR နှစ်ခုမှာနေရာနှစ်ခု꿰တယ်ဗျာเนาะအဲ့တော့အဲ့ဒီနေရာနှစ်ခု꿰တဲ့အကြောင်းကတော့သူဝန်ခံသွားတယ်ပေါ့ဗျာเนาะနောက်တစ်ခါဟိုစပ်ဝါကြီးကိုတရားစွဲမိတင်တဲ့နေရာမှာလေဖမ်းပြီးတော့ဟွာလောက်တွေ့မှာပဲကျွန်တော်တို့ဟိုနိုင်ပိုင်းနောက်ကတရားစွဲမိတင်နေဆိုတာမျိုးပေါ့ဗျာเนาะအဲ့တော့တရားစွဲမိတင်နေဆိုတာဒါကြီးဟွာဖြစ်ရတယ်ကိစ္စမဟုတ်ဘူးဟိုသုံးသရမယ်နောက်တစ်ခါဒါ official secret အနေနဲ့ညှိတရားမယူလားเนาะအစစ်စစ်ဆိုတင်ပြရေးသုံးသရမယ်အဲ့ဒါတော့မမြန်နိုင်ဘူးပေါ့ဗျာအဲ့တော့ဘာကြောင့်တော့မမြန်ကလေးဆိုတာကတော့ကျွန်တော်နည်းနည်းစဉ်းစားရမယ်ကိစ္စတွေပေါ်လာတာပေါ့ဗျာเนาะ
ရိုက်တာတည်င်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမြမနိုင်ငံကမတီးမငြိမ်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်တည်င်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့ရတဲ့ဆိုတဲ့ဆွဆွဲချက်နဲ့အာနာပိုင်တွေဘက်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့တရက်ခွင်မှာစစ်စေးမင်းမြန်ချက်တွေအရာဆွဆွဲချက်တွေနဲ့ပတ်သက်လို့အာနာပိုင်တွေဘက်ကတက်တည်မပြနိုင်ခဲ့ဘူးလို့လည်းဥပဒေအကျိုးဆောင်ဥက္ကဲမောင်စောကပြောပါတယ
်ဒီဝင်းပြည်သားရန်သူကိုဆက်သွယ်ရဆဲအထောက်အထားပြနိုင်လားပြီးဘယ်နေရာဒီအမှုရဲထဲမှာဘယ်နေရာမှာရှိတယ်လဲဆိုတော့မပြောနိုင်ဘူးမပြောနိုင်မယ်ဆိုတာဝိုးလိုဝါလာသူကိုယ်တိုင်သိတာမဟုတ်ဘူးပေါ့နော်သူကသူ့အောက်ကသူ့ရဲ့လက်ထောက်ကနေပြီးတော့မှဒီရှုပ်ဝက်စာရွက်သူကတော့ရှုပ်ဝက်စာရွက်စရန်ဆိုတာကိုပဲအဓိကထားတယ်ဒါပေမဲ့ဒီအမှုမှာဒီလိုမှုမျိုးကရှုပ်ဝက်စာရန်စရာဖြစ်ပါစေအဲ့ဒါကိုသူကရန်သူကိုပိုးဖို့ပေးဖို့ espionage အဓိကကြတာဗျာနော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်တော့သူတို့မပြနိုင်ဘူးနော်နောက်ဆုံးအပိတ်မှာတော့ဟုတ်ပါတယ်သူတပည့်ပြောတဲ့အထက်မှာလည်းဒီချက်တွေတော့မပါဘူးလို့ဝန်ခံထားတာရှိပါတယ်
ဒီဇင်ဘာ12ရက်နေ့ကသတင်းတော်နှစ်ယောက်ကိုရဲတာဝန်ရှိသူတွေကတွေ့ဆုံဖို့ချိန်ဆကြပြီးနောက်ဖမ်းဆီးခံလိုက်ရတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဖမ်းဆီးဖို့အကွက်ချစီစဉ်ခဲ့တာလားဆိုပြီးတန်တရားတွေလည်းထွက်ပေါ်နေတာပါသတင်းတော်တွေကမကလှုပ်ဝက်အချက်လက်တွေပေးခဲ့တယ်လို့ဆိုရဲရဲတပ်ဖွဲ့တွေကလည်းဖမ်းဆီးအရေးယူထားကြောင်းအာဏာပိုင်တွေကတော့ပြောဆိုခဲ့ပါတယ်ဒါပေမဲ့ ီးထားတယ်လို့ဆိုတဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်တက်ကြီးခင်မောင်လင်းတို့ဟာဖမ်းဆီးခံရတဲ့နေ့မှာတွေ့ဆုံမှုမရှိခဲ့တာကိုစစ်ဆေးတွေ့ရတယ်လို့ဥပဒေအကျိုးဆောင်ကဆိုပါတယ်။ဒါနဲ့ပတ်သက်လို့တရားခွင်မှာ VOA ကရိုက်တာသတင်းတော်ကိုဝါလုံးကိုအခင်းဖြစ်တဲ့နေ့ကအစိုးရထုတ်ပြန်ထားတဲ့ရဲရရှိတွေဖြစ်တဲ့ဒူရဲမှုမိုးရံနိုင်တဲ့ရဲတပ်တက်ကြီးခင်မောင်လင်းတို့နဲ့တွေ့ခဲ့တာရှိမရှိမေးမြန်းရမှာတော့ကိုဝါလုံးဘက်ကမရှိကြောင်းခေါင်းခါညှင်းဆန်းပြီးကျန်တာကိုရှေ့နေကိုသာမေးဖို့ပြောဆိုခဲ့ပါတယ်။ရိုက်တာသတင်းဌာနကတော့ဖမ်းဆီးကန်သတင်းတော်နှစ်ယောက်ကိုအာမခံပေးဖို့ရှောက်လဲထားပြီးတရားရုံးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။2023ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥပဒေနဲ့သတင်းသမားတွေအပေါ်အရေးယူဖို့စီစဉ်နေတဲ့အပေါ်မှာတော့ပြည်တွင်းပြည်ပကသတင်းသမားတွေကိုလူအခွင့်ရေးလှုပ်ရှားသူတွေကလည်းမြန်မာအစိုးရပေါ်ဝေဖန်နေကြတယ်လို့သတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ဖို့လည်းတောင်းဆိုနေကြတာလည်းရှိပါတယ်။ပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းသမားများအဖွဲ့ကတော့သတင်းသမားတွေတာဝန်ရှိတဲ့အတိုင်းဆောင်ရွက်တာကိုဖမ်းဆီးအရေးယူတာဟာလက်ခံနိုင်စရာမရှိသလိုချက်ချင်းပြန်လွှတ်ဖို့လဲဒီကနေ့တရားခွင်မတိုင်ခင်မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။တရားစွဲလိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းမီဒီယာတွေကတော့နိုင်ငံတော်အတိုင်းဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်။
မမေခါတင်ပြတော်တော့ပါရှင်။ကျမတို့အခုထုတ်လင်းပေးနေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါပါ။ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တိုက်ရိုက်ထုတ်လင်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းကြေညာချက်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်။
အမေရိကန်ဆွေးနွေးလုပ်ငန်းတွေပြန်လည်လက်ပတ်ရေးဥပဒေချမ်းကိုသမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်သုံးရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရမှုအဆုံးသတ်သွားပြီးဖြစ်ပါတယ်။လွှဲမှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်တာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အဖြစ်ဖြစ်စေခဲ့တာပါ။မနေ့တနင်္လာနေ့အစောပိုင်းမှာအမေရိကန်ထက်လွတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာတနင်္လာနေ့နှောင်းပိုင်းမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်။ရာကြီးအသုံးစိတ်နဲ့ဖေဖော်ဝါရီလ၈ရက်နေ့အထိအစိုးရကိုလက်ပတ်နိုင်မှာဖြစ်ပြီးရေရှည်အစိုးရအသုံးစိတ်အပေါ်သဘောတူညီချက်ရာကြီးလွှတ်တော်အတွက်လည်းအချိန်ညှ့သွားစေပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဣသရေလဆိုင်ရာအမေရိကန်တန်ယုံကို၈နှစ်မကုန်ခင်အပြီးဂျေရုဆလမ်ကိုရွှေ့မယ်လို့ပြောကြားခဲ့ပြီးဣသရေလသမ္မတနဲ့တွေ့ကာဟိုလိုကတ်စ်အထင်အမှတ်နေရာနဲ့အနောက်ဘက်တိုင်းနေသွားလည်ပြီးအရှိအလဲပိုင်းခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။ရှခိုင်းပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းဒီကနေ့စတင်မဲ့အစည်းအဝေးမဖြစ်ခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကိုမြန်မာဘက်ကပြစ်တင်ပြောဆိုလိုက်ပါတယ်မြန်မာဘက်ကတော့ဒီကနေ့မှပဲဒုက္ခသည်တွေပြန်လည်လက်ခံရင်းတောင်ပြိုလက်ဝဲနဲ့ငခူးရစခန်းတွေကိုဖွင့်လှစ်ခဲ့တာပါဒုက္ခသည်တွေဌာနေပြန်ရေးဆက်လုပ်ဖို့အဆင်သင့်မဖြစ်သေးတာကြောင့်ဒီကနေ့ဇန်နဝါရီလ23ရက်နေ့မှာမဆနိုင်သေးဘူးလို့ဘင်္ဂလားဒေ့ရှ်ကပြောဆိုခဲ့ပေမဲ့မြန်မာဘက်ကတရားဝင်အကြောင်းမကြားခဲ့ဘူးလို့လည်းတာဝန်ရှိသူတို့ကပြောပါတယ်ရှင်
။တရင်အချင်းချုပ်ကမတင်ငင်ထိုက်ကကြေညာပေးကြတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA America အတန်ညဖန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11883ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလာမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
from Washington.